ြူယူနိုင်ရင်းနှံဒန်းဝေးပိုင်လိုက်တရားစတာထုတ်ယူရင်းနဲ့အခြားစီးပွားရေးလုပ်ငန်းတွေမှာတရုတ်အရင်းအနှီးဟာအများဆုံးဖြစ်နေပါတယ်တရုတ်မြန်မာစီးပွားရေးဈေးညံနဲ့ရန်ဝင်းလမ်းကြောင်းစီမံကိန်းတွေကိုအကောင့်တွေပေါ်တဲ့အခါတရုတ်ရဲ့ယင်းနှီးမှုဟာပိုမိုများပြားလာပွေရှိပါတယ်တရုတ်အရေးအနည်းများလေလေယူနာမြန်မာနယ်စပ်ဒေသတည်ငြိမ်ရေးဟာလေတရုတ်အတွက်အရေးကြီးလေလေဖြစ်ပါတယ်။ဒါကြောင့်လည်းအပြစ်အခရပ်စဲရေးလက်မှတ်မထိုးရသေးတဲ့နယ်စပ်အခြေစိုက်တိုင်းနာတပ်ဖွဲ့ခုနှစ်ဖွဲ့နေပြည်တော်မှာကျင်းပတဲ့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုတက်နိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးပါတယ်။တွာလာရေးနဲ့လုံခြုံရေးကိုတရုတ်ကတာဝန်ယူတဲ့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာကုမင်ကနေပြည်တော်ကိုအထူးလေရင်နဲ့တွာပါတယ်။ဝမိုင်းလာကိုကမြောက်ပိုင်းရှာကချင်းတာအင်းနဲ့ရခိုင်တပ်ပေါင်းနဲ့မဟာမိတ်အဖွဲ့တွေဇူလိုင်ညလာကန်တက်နိုင်တာဟာတရုတ်ရဲ့တင်ရှားတဲ့စံရွက်ချက်တစ်ခုဖြစ်ပါတယ်။ဗမာအစိုးရနဲ့ရောနေဆက်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်နဲ့ရောဆက်ဆံရေးအဆင်ပြေဖို့တရုတ်ကအဓိကဦးစားပေးနေပုံရပါတယ်
။တမရဦးသိန်းစိန်လက်ထက်ကငញ្ញန်ရေးဆွေးနွေးပွဲတွေမှာလေးလာသူအဆင့်လောက်မှပါဝင်ခဲ့တဲ့တရုတ်ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဆွေးနွေးပွဲတက်နိုင်အောင်ကူညီထောက်ပံ့သူဖြစ်လာပါတယ်။ငញ្ញန်ရေးဖြစ်စဉ်မှာတရုတ်ပါဝင်မှုတဖြည်းဖြည်းကျေပြန့်လာတာနဲ့အတူဩဇာအရှိန်ဝါလည်းတက်လာတယ်လို့ခန့်မှန်းကြပါတယ်။ဝကိုကန့်မိုင်းလာစတဲ့တပ်ဖွဲ့တွေကိုရောအစိုးရတပ်ကိုရောလက်နက်ပစ္စည်းထောက်ပံ့နေတာတရုတ်ဖြစ်ပါတယ်။ငញ្ញန်ရေးဖြစ်စဉ်မှာမြန်မာတရုတ်နဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့စတဲ့အကျိုးစီးပွား၃ခုပါဝင်နေလို့အပြင်လူကိုတရုတ်ကလက်မခံပါဘူး2013ရောက်မှကုလသမဂ္ဂကိုလေးလာသူအဖြစ်လက်ခံပါတယ်ကချင်ပဋိပက္ခနဲ့ပတ်သက်ပြီးတရုတ်သဘောထားဟာရှုပ်ထွေးလွန်းတယ်လို့ဝေဖန်ကြပါတယ
်ကချင်အရေးမှာနိုင်ငံခြားအဖွဲ့အစည်းတွေပါဝင်ပတ်သက်လာမှာကိုတရုတ်ကအလွန်စိုးရိမ်နေပုံရပါတယ်စစ်ဘေးဒုက္ခတွေကိုကူညီဆောင်ရွက်တဲ့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအဖွဲ့တွေမြန်မာယူနန်နေစပ်အထိလာခွင့်မပြုဘူးမြန်မာအာဏာပိုင်နဲ့တိုင်းမတ်တပ်ဖွဲ့တွေကိုတရုတ်ကတိုက်တွန်းထားကြောင်းလွန်ခဲ့တဲ့ဩဂုတ်လထုတ် 45 rights အဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်။စစ်ဘေးဒုက္ခတွေကချင်းအရတားတသိန်းကျော်ကိုလူသားချင်းစာနာထောက်ထားတဲ့အကူအညီမပေးနိုင်အောင်ဟန်တားသူတွေဟာဗမာအစိုးရတပ်ဗမာအစိုးရနဲ့တရုတ်အာဏာပိုင်ကြီးဖြစ်တယ်လို့ဆိုပါတယ်။အစိုးရထိန်းချုပ်တဲ့ဒေသကဒုက္ခတွေစခန်းကိုတွားရောက်ကူညီဖို့ကေဇေးအဖွဲ့တွေကတနည်းအတွင်းအကျင်း900ကျော်လျှောက်ထားပြီးမြင်900ခိုင်နှုန်းသာခွင့်ပြုပါတယ်တဲ့
ကေဇယီလုပ်ငန်းကိုတရုတ်နယ်စပ်မှာအသိအမှတ်မပြုတဲ့အတွက် KIA ထိန်းချုပ်တဲ့ဒေတာကိုတရုတ်ဘက်ကတဆင့်သွားရင်အချိန်မရွေးအဖမ်းခံနိုင်ရတယ်လို့ဆိုပါတယ်ကချင်ဒုက္ခသည်နဲ့ပတ်သက်လာရင်မြန်မာနဲ့တရုတ်သဘောထားချင်းတူတယ်လို့ကချင်ကေဇယီအဖွဲ့ကယူဆပါတယ် KIO ကချင်လူမျိုးရေးအဖွဲ့ရဲ့ဌာနချုပ်ဟာတရုတ်မြန်မာနယ်စပ်ပေါ်ကလိုင်စာမြို့မှာအခြေစိုက်ပါတယ်လိုင်စာမျိုးတဝက်ဟာတရုတ်ပြည်ဖြစ်ပြီးယူနန်မှာကချင်ကိုဂျင်းဖော်လို့ခေါ်ပါတယ်။ဒါကြောင့်တရုတ်အစိုးရကန်တွယ်ရခက်ခဲတဲ့ပြဿနာတွေထဲမှာကချင်ကိစ္စဟာရှေ့တန်းကပါဝင်နေပါတယ်။တယန်ဇာတထုတ်ယူမှုကြောင့်ချမ်းသာလာတဲ့ယူနန်သားတွေဟာကချင်ပြည်နယ်တစ်ခုလုံးဗမာအစိုးရတပ်လက်အောက်ရောက်သွားမှာကိုမလိုလားကြောင်းသိရပါတယ
်။ဒါပေမဲ့ကချင်ပြည်နယ်မတီးမငိမ့်ဖြစ်နေရင်တရုတ်အစိုးရစီးပွားရေးဇင်းကြံစီမံကိန်းကိုအကောင့်တွေဖော်ရမှာအကဲအကဲအများကြီးတွေ့နိုင်ပါလေမြန်မာအစိုးရရောကချင်ကောင်းဆောင်ပိုင်းကိုရောအစဉ်ပြေအောင်ဆက်ဆံပြီးမိမိအချိုးစီဝါမြင့်တင်ဖို့တရုတ်အစိုးရရည်ရွယ်နေပုံရပါတယ်ဒါကြောင့်တရုတ်ဖို့ကတော့တပြည်လုံးအပြစ်ခတ်ရဆဲရေးမလိုပါဘူးအရင်လိုနှစ်ဦးနှစ်ဖက်အပြစ်ခတ်ရဆဲနိုင်ရင်လုံလောက်ပြီးလို့ယူဆပုံရပါတယ်မြောက်ပိုင်းမဟာမိတ်ဟာတရုတ်အာမခံခြင်းနဲ့အပြစ်ခတ်ရဆဲနိုင်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်ရဝင်းလမ်းကြောင်းနဲ့နိုင်ငံစီးပွားရေးဈေးညာအတွက်အခြေခံအဆောက်အုံတည်ဆောက်ဖို့မြန်မာပြည်မြောက်ပိုင်းမှာပြည်ငင်းအေးချမ်းဖို့လိုပါတယ်။ဒါကြောင့်လည်းငင်းချမ်းရေးဆွေးနွေးပွဲတွေမှာကျင်းပနိုင်အောင်တရုတ်ကထောက်ခံအားပေးနေတာဖြစ်ပါတယ်။ဒီတော့အတွင်းလုံဆရာရှိတာကိုဆက်လုပ်ဖို့ဒါတရုတ်ကအာရုံစိုက်နေပုံရပါတယ်။မူဆယ်မန္တလေးအမြန်ရထားလမ်းဖောက်ဖို့အတွက်လေ့လာရေးလုပ်ဖို့မြန်မာတရုတ်အစိုးရအောက်တိုဘာလကသဘောတူလိုက်တာကိုကြည့်ရင်တရုတ်ဟာတစ်ခုပြီးတစ်ခုမလုပ်ပဲအားလုံးကိုတပြိုင်တည်းလုပ်ဖို့ကြိုးပမ်းနေတာထင်ရှားပါလိမ့်မယ်